လာမယ့်2020ပြည်နှစ်အကျော်ပိုင်းမှာပဲနှစ်ပေါင်း60ကျော် 80 နီးပါးဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကြီးချုပ်ငင်းသွားပါတယ်။တနိုင်ငံလုံးမှာဗာစစ်ပွဲဆိုဗာစစ်ပွဲမှကိုမရှိတော့ဘူး။စစ်ပွဲတွေငြင်းငြမ်းဖို့အစိုးရအဆက်ဆက်ကငြင်းငြမ်းရေးပွဲတွေလုပ်ပြီးကြိုးပမ်းခဲ့ပါတယ်။မရပါဘူး။စစ်ဖြစ်တဲ့မြေပြင်မှာတော့တိုက်နေခိုက်နေကြတော့မှာပဲ။ဒီလိုနဲ့တရက်မှာတော့တမရော်ဘက်ကလွှတ်တော်စီကနေနှစ်စင်ရနေကြအတုံးစီဘတ်ဂျက်ကိုတိုးတောင်းပါတော့တယ်။ကုံစင်းနှုံတက်လို့ပါတဲ့။ကုံစင်းနှုံဆိုတာကလည်းသိတဲ့အတိုင်းစံစည်းဆိုတာကလည်းတစ်နှစ်နဲ့တစ်နှစ်မတူစီစည်းဒေါ်လာစည်းရွှေစည်းနောက်ဆုံးကစုံရဲ့စည်းရအစားတက်နေတာကို။တက်လာတဲ့ကုံစင်းနှုံနဲ့အညီနေနိုင်ဖို့အစိုးရကြီးကတမရော်ဘက်ကမနှဲကိုရုံးကန်နေရတာပါ။တမရော်သားတွေဈေးသွားရင်တွေးတူးယောဂါနှလုံးယောဂါတွေဖြစ်မှာဆိုလို့ဈေးသွားတရားမလို့အောင်တက်သွင်းမှာတီးပင်စားပင်တွေစိုက်ရပါတယ်။ကြက်တွေဝက်တွေငွေးရပါသေးတယ်။ဆန်တို့ပဲတို့လောက်ပဲအပြင်မှာဝယ်စားရတာပါ။လိုအပ်ရင်ဆန်တွေပဲတွေကိုလည်းကိုယ်တိုင်စိုက်လို့ရအောင်လို့ယာခွက်တွေလယ်ခွက်တွေကိုလည်းအရန်သက်ထားထားပါသေးတယ်။ဒါပေမဲ့စစ်တိုက်ကြတဲ့အခါအဲ့ဒီလိုမွေးထားတဲ့ကြက်တွေဝက်တွေကစုံရွက်တွေမုံလာရွက်တွေနဲ့တိုက်လို့မရပါဘူး။ဘုံတို့တနတ်တို့ကြည်စံတို့ဆိုတာကပြည်ပဒေါ်လာနဲ့မှဝယ်လို့ရတာမဟုတ်လား။ဒါကြောင့်ပတ်စံပို့ပေးပါဆိုပြီးတော့တောင်းရတော့တာပေါ့။သူတို့ပို့တောင်းတော့ကြံတဲ့ဝင်ကြီးဌာနတွေကလည်းဟုတ်တယ်။ကုန်စင်းလုံးတွေတက်နေတယ်။ကျွန်တော်တို့ဝင်ကြီးဌာနကိုလည်းပို့ပေးပါဆိုပြီးတော့ဝိုင်းတောင်းကြပါလေရော။လွှတ်တော်ကလည်းရတာကနည်းနည်းတောင်းတာကများများဆိုတော့ပေးပေးနိုင်မလို့ဗျာဘယ်သူတွေဘလောက်ပေးပေးကုံစင်းတုံးဆိုတာကအာနာပြီးတော့ရက်ဆောင်နေမှာမဟုတ်ပါဘူးတက်နေတော့ပါပဲကုံစင်းတုံးတက်တော့ငွေစည်းကကြတော့ဒေါ်လာစည်းကတက်ဒေါ်လာစည်းကတက်တော့ကြီးစံနေဘုံနေထပ်ပြီးတော့မဝယ်နိုင်တော့ခြွေတာရတာပေါ့ဗျာဒီတော့စစ်ပွဲတစ်ပွဲဖြစ်လို့တနက်၅ချက်ပြည့်ရမယ့်နေရာမှာ၃ချက်ပဲပြည့်ဘုံဆယ်လုံးပြည့်ရမယ့်နေရာမှာနှလုံးလောက်ပဲပြည့်တယ်ခြွေတာရတာပေါ့ဗျာဒီဘက်မှာခြွေတာရတာမဟုတ်ပါဘူးတိုင်းရင်းသားလက်နက်ကိုင်တွေဘက်ကလည်းကုံစင်းနှုတ်တက်တဲ့ဒဏ်ကိုအံတုနေရတာပါပဲအရင်တုန်းကတော့နိုင်ငံသားမှရှိတဲ့လူငယ်တွေကိုတော်လှန်ရေးအတွက်ပြန်လာပြီးတိုက်ကြဖို့ဖိတ်ခေါ်ရနေပြီးတော့အခုသူတို့ရဲ့တပ်သားတွေကိုနိုင်ငံသားမှဒေါ်လာသွားရှာဖို့လှုပ်ရပါတော့တယ်ပတ်စံရှာတာကလည်းစစ်တိုက်တာပဲဆိုတဲ့ view ဟာတစ်မျိုးကိုပြောင်းရတော့တာပေါ့ကြည်တွေဘုံနေဈေးကလည်းဗျာကုန်စင်းနှုန်းတက်ရင်တက်တယ်လို့ဒေါ်လာဈေးတက်ရင်တက်တယ်လို့အရင်ကြည်တော့900ပေါက်ကြာနေပြီးတော့9000ဖြစ်အဲ့ဒီကနေ9000လောက်ဖြစ်လာတာကိုအမြောက်ဆန်တဆန်ကို3500လောက်ဖြစ်တော့ဘယ်သူကတစ်ချင်မှာပြောဗျာတလုံးတစ်တိုင်းပတ်စံတွေကုန်ပါပြီကုန်ပါပြီနဲ့နှမျောလာရတာပေါ့အဲ့ဒီနောက်ပိုင်းမှာတစ်နှက်နဲ့တစ်တဲ့စစ်ပွဲတွေစားလက်သီးနဲ့ထိုးတဲ့စစ်ပွဲတွေဖြစ်လာတရင်တွေမှာလက်သီးနဲ့ရန်သူတောင်ကုန်းကိုတက်သိမ်းတာတို့ရန်သူကလက်သီးနဲ့ချောင်းထိုးသွားတာတို့ခြုံခိုရိုက်နှက်ခံလို့ဘနဦးတန်ရရလို့ဆိုတာတွေဖြစ်လာတာပေါ့နောက်ပြီးတော့နှစ်ဖက်စစ်တန်းတွေမှာတနက်နဲ့ပြင်းပြီးအမြောက်နဲ့စော်နီးတွေအစားတိုင်းတင်တန်းတွေလက်ဝဲတင်တန်းတွေပြောင်းတင်လာရတာပေါ့ဗျာအဲ့ဒီမှာတိုင်းရင်သားလက်နက်ကိုင်တွေကလည်းသူတို့ရဲ့ကိုပိုင်ရိုးရာတိုင်းတွေကိုပြန်ဖော်ထုတ်လာတာဖြင့်တိုင်းရင်သားလက်နက်ကိုင်အစားတိုင်းရင်သားလက်သီးဆုပ်သူများလို့ပြောင်းပြီးတော့ခေါ်ရပါတော့တယ်ငင်းငယ်ရေးလှုပ်ရှားသူတွေကလည်းကြီးစံနေအစာပန်းများပွင့်စေဆိုတဲ့ဆောင်ပုဒ်ကနေပြီးတော့လက်သီးတွေအစာကမ်းလက်တွေဖြစ်ကြပါသေးဆိုပြီးတော့လက်ဝါးဆိုင်ပုဒ်လေးတွေနဲ့ငင်းငယ်ရေးလမ်းလျှောက်ပွဲတွေလှုပ်လာတာတော့တယ်။တနတ်တွေအစာလောက်လေးကွာတွေကင်မဲ့ဆိုတော့လောက်စလုံးသေးကတက်လာလောက်စလုံးလုံးနဲ့ရွှွန်သေးကုံချမ်းကလည်းတက်လက်သီးနဲ့ထိုးဖို့ဆိုတာကလည်းဘလတောင်ဖို့လိုသေးတာကိုဘလတောင်ဖို့ဆိုတာကလည်းအားရှိအောင်စားဖို့လိုသလိုအားရှိဖို့ဆိုတာကလည်းအသားငါးစားဖို့လိုအပ်သေးတယ်မဟုတ်လားအသားငါးစေးမပြောနဲ့ပဲသေးတောင်တက်နေတာဆိုတော့နောက်ဆုံးတော့တဲ့မှာတက်နှစ်ခုထိတိုက်တွေ့ရင်တော့ရဲဘော်တို့အိုက်ကောင်တွေကိုအဖတ်မလုံးနဲ့အန်နာဂျီခြွေတာရမယ်ဆိုပြီးတော့တစ်ဖွဲ့နဲ့တစ်ဖွဲ့မမြင်ချင်အောင်စောင့်ကြပါလေရောဗျာဒီလိုနဲ့ကြီးစံတထောင်တသိန်းလောက်ဖြစ်လာတဲ့အခါမှာတော့နှစ်ဖက်ဗိုလ်ချုပ်ကြီးတွေစုံပြီးတော့ငါတို့စစ်တိုက်နေလို့မဖြစ်တော့ဘူးမင်းတို့လည်းဘာမကျင်တတ်လဲပြောငါတို့လည်းမကျင်တတ်တာပြောမယ်ဆိုပြီးတော့ငင်းချမ်းကြီးဆွေးနွေးပွဲတွေလုပ်ကြတာပေါ့ဗျာဒီတစ်ခါငင်းချမ်းကြီးဆွေးနွေးပွဲတွေဆိုတာကဟိုရင်ငင်းချမ်းကြီးဆွေးနွေးပွဲတွေလို့ဝိုင်ခွက်တွေမပါပကာသနတွေမပါဘဲနဲ့ရေခွက်တွေတိုက်ပြီးလုပ်ကြပါလေရောဗျာရေခွက်တွေတိုက်တယ်ဆိုပေမဲ့တကယ့်ငင်းချမ်းကြီးရေခွက်တွေလို့ဆိုရမှာပါတယောက်နဲ့တယောက်ပုံမွေလင်းလင်းရင်းနှီးနှီးချစ်ချစ်ခင်ခင်နဲ့ညီကိုရင်းနေလို့ဆွေးနွေးကြတာကိုနောက်ဆုံးမှာတော့ငင်းချမ်းကြီးဆွေးနွေးပွဲကြီးအောင်မြင်ပြီးတော့နိုင်ငံလုံးမှာစစ်ပွဲတွေတပွဲဆိုတပွဲမှကိုမရှိတော့ပါဘူးဗျာအားလုံးငြိမ်းချမ်းသွားပါပြီဒါနဲ့ငြိမ်းချမ်းရင်ရတော့နှစ်ဖက်စစ်သားတွေဘာလုပ်နေကြတုံးဆိုတော့တက်နေတဲ့ကုံစင်းလုံးနဲ့အညီနေနိုင်အောင်စိုက်ပျိုးရေးလုပ်တဲ့သူကလုပ်စင်းကတ်ရောင်းတဲ့သူကရောင်းထိုင်းဘက်သွားပြီးလက်ဝေထိုးတဲ့သူကထိုးနေပါတယ်ဗျာကုံစင်းလုံးကပို့ပြီးတော့ကြောက်စရာကောင်းပါဘူး